လူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေး CDF တပ်ဖွဲ့ကိုအားပေးထောက်ခံခဲ့လို့ဆိုပြီးချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိအုပ်ကိုစစ်ကောင်စီကနေဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ချင်းပြည်နယ်ပညာရေးတာဝန်ရှိသူကတော့စစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့စာရဖာကနေမေးမြန်းမှုခေါ်ဆောင်သွားတာဖြစ်ကြောင်းအတည်ပြုပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ချင်းပြည်နယ်ဟာခါမြို့ပြည်နယ်ပညာရေးမှုယုံကဦးစီးအရာရှိတဦးဖြစ်တဲ့ဒေါ်ဝုံးဝဲနဲ့ပြည်တွင်းခွန်များဦးစီးဌာနကဒူးဦးစီးမှုဒေါ်အေးမော်တို့နှစ်ဦးကိုလူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေးအဖွဲ့ CDF ကိုအားပေးထောက်ခံရေးသားမှုနဲ့မနေ့ကစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးသွားတာပါစစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့စာရဖကသူတို့ကိုမေးမြန်းဖို့ခေါ်ဆောင်သွားကြောင်းချင်းပြည်နယ်ပညာရေးမှုဦးပီကူးတူကအတည်ပြုပြောပါတယ်
ထာနာတော့မှန်တယ်ကောသူတို့ကတေရုံဖမ်းနေမှာဖမ်းလို့ဆိုတော့သူတို့မဖြတ်ဘူးခေါ်ပါဘူးသူတို့ထားပါသူတို့ခေါ်ပြီးတော့ခိုင်းနေဆိုတော့တေရုံကဒီမှာတော့ပြည်သေးသေးတာ
ဟာသားမျိုးပညာရေးဌာနနဲ့အခွန်ဦးစီးဌာနကဦးစီးအရာရှိအဆင့်ဝန်ထမ်းနှစ်ဦးကိုမနေ့ကဖမ်းဆီးသွားတဲ့အခြေအနေကိုတော့ချင်းနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ကိုထောင်ကအခုလိုပြောပါတယ်
သူအဖမ်းခံရတာမှန်တယ်မမိက24ရက်နေ့မနေ့ပိုင်း7နာရီလောက်မှာဟိုသူရုံးတက်နေတဲ့ချိန်ပေါ်တော့ရုံးခန်းမှာဟိုတော့ဖမ်းတာလို့ပြောတယ်ဖမ်းခံရချောင်းရင်းတော့ဒီတိကလို့ဆိုရင်တော့ CDF ကိုစုခံအားပေးတယ်ပြီးတော့လူမှုကွန်ရက်မှာလည်းမဟုတ်မမှန်တတိယကိုစုံ့ညီးတာတယ်ဆိုရဲဆွေးဆွေးချက်နဲ့ဒီလိုဖမ်းတယ်လို့ပြီးရတယ်ပေါ့နော်အပန်းဆိုင်ရဒီကချင်းပြည်နယ်ဟာခါမြို့ပြည်နယ်ရုံးမှာရုံးဆိုင်နေပေါ့နော်ဒီနယ်ပြည်ရဲ့မြို့ရုံးကဦးစီးအရာရှိပေါ့ဒေါ်ဝင်းဖြစ်အဲ့ဒါအရေးပြီးတော့အခုဦးစီးဌာနဒေါ်အီအီမော်ဆိုရဲနှစ်ယောက်ပေါ့နော်အမှုတီးနှစ်ယောက်ပေါ့
ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းတော့ကလည်းချင်းပြည်နယ်ဖလန်းမြို့ကစစ်ကောင်စီနဲ့မပူးပေါင်းရေး CDM ပြုလုပ်ထားတဲ့ဝန်ထမ်း၉ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးရန်အနိုင်ငယ်ထိမ့်သိမ်းပြီးတဲ့နောက်တော့ခံဝင်ကတိနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ချင်းပြည်နယ်မှာ CDM လှုပ်ရှားမှုအားကောင်းခဲ့တာမို့အာဏာဖီဆိုင်ရေး CDM မှာပါသူတွေကိုခေါ်ယူချင်းချောက်တာမျိုးရှိတယ်လို့ချင်းနိုင်ငံရေးလေးလာသူကိုထောင်ကပြောပါတယ်
။ချင်းပြည်နယ်ကစစ်ကောင်စီအာဏာပိတ်ပြီးတဲ့နောက်ပိုင်းမှာငွေလုံးတိုင်းတာနဲ့စစ်အာဏာရှိတဲ့ကိုစန့်ကျင်တဲ့ဒီ CDM လှုပ်ရှားမှုအားကောင်းမှုပြည်နယ်ဖြစ်ခဲ့တယ်။ဒါတော့စစ်ကောင်စီကတော့ဒီအစိုးရဝန်ထမ်းတွေဒီဒီဒီဖြစ် CDM CDF ကိုတောင်းဖို့ CDF ကိုအားပေးတဲ့လူတွေဖြစ်ဖြစ်အစိုးရကိုဆန့်ကျင်မှုမလုပ်ရအောင်အဲ့လိုမျိုးဖမ်းဆီးပြီးတော့ဒီချင်းချောက်ကြီးရှိတဲ့ကတော့အများရှိဖြစ်ပါဘူးနော
်ချင်းပြည်နယ်အတွင်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ CDM ဝင်တဲ့အများအပြားကတော့စစ်ကောင်စီရဲ့အဖမ်းဆီးတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုအများအပြားတင်းရှောင်နေပါတယ်စစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေကိုအကြမ်းဖက်နှိပ်ကွပ်ပြီးတဲ့နောက်ချင်းပြည်နယ်အတွင်းမှာလက်နက်ကင်ခုခံမှုတွေအားကောင်းနေတာပါ။အဲဒီနောက်စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF အကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပြည်သူ3000နီးပါးစစ်ဘေးတိမ်းရှောင်နေရပြီးအဲဒီအထက်အိန္ဒိယနိုင်ငံမီဇိုရန်ဘက်ကို4000လောက်တိမ်းရှောင်နေကြတယ်လို့မီဇိုရန်လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။